မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာလာအိုနိုင်ငံရောက်မြန်မာတဦးရဲ့ပေးစာကိုအရင်ဆုံးတင်ပြကြမှာတယ် RFA သတင်းဌာနခင်ဗျာလာအိုနိုင်ငံမှာမြန်မာရွှေပြောင်းအလုပ်သမားတွေအစမတန်ရောက်ရှိနေပါတယ်မောင်ခိုပွဲစားတွေကတာချီလိတ်ကနေဟိုဘကန်းကိုအရောက်အလုပ်ရမယ်ဆိုပြီးတော့မြန်မာပြည်အရရက်ကလူတွေကို783320နဲ့ခေါ်ပါတယ်တဲ့ပြီးတော့မောင်ခိုဆက်လီနဲ့ခေါ်သွားပြီးတော့လာအိုကမြန်မာရက်ကွက်မှာထားတာပါတဲ့သမင်းတနက်ကိုယွမ်10ပေးပြီးစားရပါတယ်။အလုတ်လျှောက်ရင်လည်းစမတ်ကြီးဆိုပြီးတော့ယွမ်600 900ပေးရပါသေးတယ်။မြမအများစုကတရုတ်စကားမတက်လို့အလုတ်မရကြပါဘူး။ရခဲ့လို့ဒီစောက်လုပ်ရေးလုပ်ငန်းခွင်လို့နေရာမျိုးမှာလုပ်ရင်လည်းငွေမရှင်းတဲ့နေရာတွေအတော်များပါတယ်။ဒါကြောင့်လာအိုကိုမှောင်ခိုလန်းကနေမလာကြပါနဲ့လို့ပြောချင်ပါတယ်။ပြန်စရာမရှိလို့နေနေတဲ့သူတွေအများကြီးပါ။လာအိုရောက်နေတဲ့မြန်မာနိုင်ငံသားတွေပြန်ပြီးအဆင်ပြေပြေရောက်ရှိအောင်ကူညီကြဖို့လဲမြန်မာနိုင်ငံကတာဝန်ရှိသူတွေကိုမြစ်တာရက်ခံပါတယ်ဆိုပြီးတော့ပြို့လာတာပါရှင်အခုတခါတော့ခရီးသွားရင်ကြုံခဲ့ရတဲ့အတွေ့အကြုံလေးရင်ဖွင့်ခြင်းလို့ပါဆိုပြီးတော့အမည်မဖော်လို့သူ RFA ပြိသက်တူပြို့လာတဲ့စာကိုတင်ပြကြပါမယ်စကိုင်းတိုင်း6ဦးမျိုးကနေစကိုင်းဘက်ကိုအထွက်မှာစစ်ကောင်စီစစ်ဆေးရေးဂိတ်ရှိပါတယ်အဲ့ဒီဂိတ်မှာခရီးသည်တွေမှတ်ပုံတင်ပြရပါတယ်ပြပြီးလို့ထွက်လာရင်ဒီတဖာလုံးလောက်အကွာမှာပဲစစ်သားနဲ့ရဲ3ယောက်လောက်ကမှတ်ပုံတင်ထပ်စစ်ပြန်ပါတယ်တဲ့မပုံတင်ပါတော့လေရက်ကွက်ထောက်ခံစားပါလားဆိုပြီးတော့မေးပါတယ်ထောက်ခံစားယူရမယ်ဆိုရင်ကားဂိတ်တွေကိုကြိုတင်အကြောင်းကြားရမှာပါအခုကအဲ့ဒီလိုလဲအကြောင်းမကြားထားတော့ကားဂိတ်ကလည်းမပုံတင်ပါရင်ရတယ်ဆိုပြီးလက်မှတ်ဖြတ်ပေးတာကြောင့်ကျွန်တော်တို့လည်းထောက်ခံစားမယူလာပါဘူးဒါကိုထောက်ခံစားမပါလို့တယောက်ကိုတထောင်ပေးရမယ်ဆိုပြီးတောင်းလို့ပေးထားခဲ့ရပါတယ်အထက်ကလူတွေကဒါတွေကိုမသိတာပဲလားဒါမှမဟုတ်တည့်ရဲ့သားနဲ့လစာမပေးနိုင်လို့ပြည်သူတွေစီကနေနီလန်းမျိုးစုံနဲ့တောင်းစားခိုင်းထားတာပဲလားဆိုတာမသိတော့ပါဘူးဗျာဆိုပြီးတော့ရင်ဖွင့်လာတာပါရှင်အခုဆက်ပြီးတော့ရန်ကုန်က RFA ပြည်သက်တူရဲ့ပေးစာကိုတင်ပြပါဦးမယ်ကျွန်တော်ကတော့ရန်ကုန်တိုင်းစိတ်ကြီးခနောင်တိုမြို့နယ်ကချင်းစည်းကွေစက်ယုံတယုံကပါကျွန်တော်တို့ကိုစက်ယုံမှာည7နာရီကနေမနက်9နာရီအထိညဆိုင်ဆင်ခိုင်းပါတယ်ညဘက်ဆင်းရင်လဲ9000နေ့ဘက်ဆင်းရင်လဲ9000ပဲရတာပါတခါတလေညာဆိုင်ကိုနှစ်ပတ်တောင်ဆင်းခိုင်းပါရယ်မဆင်းနိုင်ရင်အလုတ်ကထွက်အောင်လုပ်ပါရတဲ့ကျွန်တော်တို့မှာညဘက်တွေဆင်းရလွန်းလို့ကျန်းမာရေးတွေထိခိုက်ရပါတယ်ဒါကြောင့်စက်ယုံမှာကျွန်တော်တို့ကိုနေဘက်ဖဲအလုတ်ဆင်းခိုင်းဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုသိစေချင်လို့ပါဆိုပြီးတော့ပြောပို့လာတာပါပြောပို့သူရဲ့လုံခြုံရေးအရာနာမည်ကိုမဖော်ပြဖို့မြစ်တာရက်ခံထားပါတယ်ရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ်2392353428ကိုဆက်လုပ်နိုင်ပါလေ
အခုတစ်ခါတင်ပြချင်တာကတော့ဘူးသီးထောင်မြို့နယ်ကနာမည်မဖော်လိုသူဒေသခံတဦးရဲ့ပေးစာပါကျွန်တော်ကတော့ရခိုင်ပြည်နယ်ဘူးသီးထောင်မြို့နယ်ဖယုံချောင်းကျေးရွာအုပ်စုဒိုးရန်တစ်ကျေးရွာကပါကျွန်တော်တို့ရွာအုပ်ချုပ်ရေးမှူးကခလေးမွေးတိုးစည်ရင်လောက်တာအိမ်တောင်စုစည်ရင်ခွဲထုတ်ပေးတာတွေလုပ်ပေးရရင်ငွေအဆမတန်ကောက်နေပါတဲ့တဲ့နောက်ပြီးတော့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကကျွန်တော်တို့ရွာမှာဆင်းရဲသားဆင်းရင်ကောက်တော့လဲကြေးရွာအုပ်ချုပ်ရေးအဖွဲ့ဒီဆဲအိမ်မှုယာအိမ်မှုတွေကသူတို့ရဲ့ဆွေမျိုးတွေကိုပဲဆင်းရင်ပေးခဲ့ပါတယ်တဲ့အမှန်တကယ်ရသင့်တဲ့ဆင်းရဲသားတွေကိုဆင်းရင်မပေးခဲ့ပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့ WFP ရုံးကတာဝန်ရှိသူတွေအနေနဲ့ဆင်းရဲသားဆင်းရင်ကိုကွင်းဆင်းပြီးတော့ပြန်လည်စစ်စစ်ပေးဖို့အသနာခံတင်ပြအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုတစ်ခါတော့မြေပုံမြို့နယ်ကပေးပို့လာတဲ့စာကိုတင်ပြပါမယ်ရခိုင်ပြည်နယ်မြေပုံမြို့နယ်ရှောက်ချုံအုပ်စုကြာအင်းတောင်ကျေးရွာအထက်ကကျောင်းကဒီအထက်တန်းပြဆရာဆရာမတွေကကျောင်းမှာစာအပြည့်အဝမတင်ပဲကျူရှင်မှာပဲတင်ကြပါတယ်တဲ့ကျူရှင်မှာတင်ပြီးတဲ့စာကိုကျောင်းမှာထပ်မတင်တော့ပါဘူးကျူရှင်မတက်တဲ့ကျောင်းသားကျောင်းသူတွေကိုလည်းချင်းချောင်းနေပါတယ်တဲ့လာဘက်စာမေးပွဲမှာအမှန်အကန်ဖြေနိုင်ခဲ့ပေမဲ့အမှတ်သိရတဲ့အခါမှာစာမေးပွဲကျတဲ့သူတွေလည်းရှိပါတယ်ကျောင်းသားကျောင်းသူတွေကိုစိတ်ပိုင်းဆိုင်ရာချင်းချောက်တာတွေလည်းနေတိုင်းရှိနေပြီးနေတိုင်းငိုယိုပြီးကျောင်းဆင်းလာကြတဲ့ကျောင်းသားကျောင်းသူတွေလည်းရှိနေပါဗျ။ကျွန်တော်တို့အနေနဲ့ကျောင်းအုပ်ဆရာမကြီးကိုတိုင်ပေမဲ့လည်းမဖြေရှင်းပေးနိုင်ဘူးလို့ပဲပြောပါဗျ။ဒါကြောင့်ဒီအကြောင်းကိုသက်ဆိုင်ရာတာဝန်ရှိသူတွေသိစေဖို့ RFA ကနေတဆင့်တိုင်ကြားအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါ။ပေးပို့သူရဲ့လုံခြုံရေးအရာနာမည်ကိုခြံလက်ပြီးတင်ပြလိုက်ပါတယ်ရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲညံ့ပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။